တရုတ်နိုင်ငံကနေပြန်ဝင်လာကြတဲ့ရခိုင်ပြည်နယ်အတွင်းဒေသခံတွေနဲ့ပတ်သက်လို့ကျန်းမာရေးဆိုင်ရာစောင့်ကြည့်မှုတွေဘလို့ပြင်ဆင်ဆောင်ရွက်နေတယ်လို့ဆိုတာပြောပြပါမယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်အတွင်းမှာတရုတ်နိုင်ငံကနေပြန်လာကြတဲ့သူတွေခုရပိုင်းတွင်မှာများပြားလာတာကြောင့်ဒေသခံတွေအနေနဲ့လက်ရှိကူးစက်နေတဲ့ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေကြပါတယ်။ရခိုင်ပြည်နယ်အတွင်းဒေသခံတော်တော်များများဟာစောင့်ဝတ်နေတဲ့ကြောင့်နေဆက်ဖြတ်ကျော်ပြီးထိုင်းမာရောတရုတ်နိုင်ငံမှာပါတော်ရောက်လောက်ကိုင်းနေခဲ့ကြတာပါ။အခုရပိုင်းတွင်တရုတ်ကပြန်ဝင်လာသူ900ကျော်ရှိနေပြီးဒီထက်ထပ်လာဖို့လည်းရှိနေပါတယ်။မနေ့ကလေတရုတ်နိုင်ငံကနေကုန်တင်ကားတွေနဲ့ရခိုင်မြောက်ပိုင်းကိုပြန်လာကြတဲ့သူတွေ400ကျော်လောက်ဟာကျောက်တော်မြို့နယ်မဟာမရမုနီဖျားမှာညအိတ်တော့ကြတယ်လို့ကျောက်တော်ဒေသခံတဦးကပြောပါတယ
်။မနေ့ကညနေ9နာရီပတ်ဝန်းကျင်လောက်မှာတရုတ်ကလာတဲ့ကား4စီးပေါ့နော်။အဲ့ဒါမှာဟိုကုန်ကားတွေပါတယ်။အများစုကကုန်ကား။ဟိုနောက်လူစီးကားတစ်စီးပါတယ်။ကျန်တိုင်းအောင်ကားတစ်စီးပါတယ်။အဲ့ဒါမှာလိုးရဲကတော့ကျွန်တော်တို့ပြောဆိုကြတာက400ကျော်လို့ပြောဆိုကြတယ်ပေါ့။အဲ400ကျော်မှာသူတို့ကဟိုတခြားရခိုင်ပြည်နယ်ဒီအန်တို့အန်ရဲ့မြေပုံရဲ့နာမင်းပြရဲ့ပြီးလို့ရှိရင်မြောက်ဦးအားမှာနေပြီးတော့သူတို့ကဒေသအသီးသီးမှာလူတွေကိုဆက်ကဆက်ကခြားပြီးတော့လာတယ်ပေါ့နော်ပြီးလို့ရှိရင်ကျွန်တော်တို့ကြောက်တော့ကိုမဟာမြေမူနီဖရာကိုကြာတော့ညနေ9နာရီကျော်လောက်ကိုရောက်တယ်အားမှာသူတို့က6နာရီဆိုလို့ရှိရင်မဟာမူနီမှာပဲသူတို့အိုက်ကြတယ်
နိုင်ငံခြားကနေပြန်လာတဲ့သူတွေကိုစိုးရအနေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအားနည်းနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြတယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ
်။ကျွန်တော်တို့ကစိုးရိမ်တာကတော့အများကြီးပဲကိုကျွန်တော်တို့ဒီကျွန်တော်တို့ဒေသကိုအစိုးရအဖွဲ့ကဘာမှဒီစောင့်ရှောက်ပေးတာတာလည်းဘာမှမရှိဘူးအကူအညီအထောက်ပံ့ပေးတာတာလည်းဘာမှမရှိဘူးကျန်းမာရေးဌာနကလည်းဟိုလိုအပ်သလောက်ကိုဘာမှဟိုလိုက်လို့ပေးတာပါမရှိဘူး
တရုတ်နိုင်ငံကပြန်ဝင်လာသူတွေဟာသူတို့နေထိုင်ခဲ့တဲ့နေရာမှာကွာရန်တင်း21ရက်ဝင်ပြီးသားထောက်ခံစာတွေနဲ့လာကြသူတွေဖြစ်တယ်လို့ပြန်လာကြသူတွေရဲ့သက်ဆိုင်ရာမြို့နယ်ကျေးရွာတွေမှာစောင့်ကြည့်တာတွေရှိပြီးလူကြီးအပြင်900ကျော်လောက်ရှိနေပြီလို့ရခိုင်ပြည်နယ်လုံခြုံရေးနေစားရေးဝန်ကြီးဘုံမုံကြီးမင်းတန်းကပြောပါတယ
်။မိုင်းလာပဲမှာကြံခုတ်ပြီးရလာတာတော့ကျော်သားတွေပဲ။အဲဒီတရုတ်ပြည်နယ်ဆက်တွေမှာသူတို့လုံလုံသွားလုပ်တာလေ။ကြံတော့ခုတ်ကြတယ်။သူတို့ပြောတာတော့ဖျက်ဆိုင်တဲ့ကြံခုတ်နေတာလို့ပြောတာပဲ။နေမပို့ဘူးသူတို့ရွာလိုက်ကွာရန်တင်းတွေရှိတယ်။အဲဒီရွာလိုက်ကွာရန်တင်းမှာထားတယ်သူတို့ကဟိုမှာလဲ quality 21ရက်ဝင်ပြီးပါတယ်သက်ဆိုင်ရာနေရာမှာသက်ဆိုင်ရာအဲ့ဒီ line မိုင်းလာမှာသူတို့ဒီစား quality 21ရက်ထားပြီးမှထောက်ခံတာအေးကြီးပြန်ထွက်လိုက်တယ်ဒါပေမဲ့သူတို့က quality ဝင်ပြီးသားဒါပေမဲ့အဲ့ဒီသက်ဆိုင်ရာရွာမှာပြန်ပြီးတော့ quality ပြန်လုပ်အဲ့လိုမျိုးလူကြီးကတော့400ကျော်လဲပါတယ်500ကျော်လဲပါတယ်တစ်ပတ်ကျော်ဝင်တော့လာနေတယ်လက်တိုက်လာတော့လာတာဘာလို့တော့900လောက်ရှိသွားပြီ
နိုင်ငံခြားကနေပြန်လာသူတွေနဲ့ပတ်သက်ပြီးမြို့နေတိုင်းကိုစောင့်ကြည့်မှုပြေဝါပေးနိုင်ဖို့ကျန်းမာရေးဝန်ထမ်းတွေမလုံလောက်ပေမဲ့တက်နိုင်တဲ့လောက်လုပ်ပေးနေတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်။အရင်နေ့ကလည်းရောက်တယ်။အော်ကြီးအဲ့ဒီကိစ္စကချင်းချင်းလေးပါ။တကယ်တော့မြို့နယ်ဒီမှာလာလို့ရှိရင်တော့ဘယ်နိုင်ငံပဲလာလာပေါ့။ဘယ်နိုင်ငံဆိုတာတရုတ်ပြည်တို့ပါလို့နိုင်ငံသားလာရင်တော့သိကြတယ်။ကွာရန်တင်းဝင်ရတယ်နော်။ကွာရန်တင်းဝင်ရတယ်ပြီးလို့ရှိရင်အခုဆရာတို့ဒီပမာပြည်ထဲမှာတော့မှရန်ကုန်မြို့မှာမြို့နယ်45မြို့နယ်ရှိတယ်ဒါပေမဲ့လည်းအဲ့မှာကူးသတ်မှုရှိနေတဲ့မြို့နယ်တွေကပြန်လာတယ်ဆိုလို့ရှိရင်ဒါထွေးဦးရဲ့အစီအစဉ်နဲ့သူတို့ကွာရန်တင်းထားတယ်သိလား facility quarantine ထားတယ်အဲ့တော့အဲ့ဒီနေရာမှာဆရာတို့ကကျန်းမာရေးစံတမှုဘာလို့ပြီးလဲဆို facility quarantine ဆိုရင်တော့ဆရာတို့ကျန်းမာရေးဝန်ထမ်းတွေရှိတယ်ဟိုမနေ့တစ်ချိန်ညတစ်ချိန်အခြားတိုင်းပြည်တော်တို့ဘာလို့လုပ်ပြီးလဲရှိတယ်ပေါ့နော် community based facility quarantine နေမှာဆိုတော့ဆရာတို့ကဟိုနေရာပေါ်အများကြီးပဲဒီလားတမျိုးမျိုးနယ်တိုင်းမှာသူတို့ကသူတို့ရောမှာကျတော့မှအဲ့လောက်ဟာကျမိုင်ဝင်တာမရှိဘူးကျတော့ကအသိပညာပေးတာပဲရှိတယ်
ပြန်ဝင်လာသူတွေဖက်ကလည်းသူတို့ကိုတက်ဆိုင်ရာကျေးရွာတွေမှာခွေးခြားဆက်ဆံမှုတွေရှိနေတယ်လို့တက်ဆိုင်ရာတွေရဲ့ကျန်းမာရေးစောင့်ရှောက်မှုတွေမရှိဘူးလို့လည်းပြောဆိုကြပါတယ်။ရခိုင်မြောက်ပိုင်းကပုံနေကျွန်းကြောက်တော်မြောက်ဦးမင်းပြမြေပုံဘူးတီတောင်နဲ့ရတေးတောင်စတဲ့မြို့နယ်တွေမှာအင်တာနက်လိုင်းတွေခုရှင်ထိဖြတ်တောက်ထားပါတယ်။ဒါကြောင့်လက်ရှိကူးစက်နေတဲ့ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးတင်းရှဲလဲရယူနိုင်ဖို့အနေနဲ့ရှိတဲ့အတွက်အစိုးရအနေနဲ့အဲ့ဒီဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုတွေပိုလှုပ်ဆောင်သင့်တယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်။